ဒီကနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံရဲ့တချို့ဒေသတွေမှာအမျိုးသမီးတွေဦးဆောင်တဲ့ဆရာနာရှင်စန့်ကျင်ဆန္ဒပြပွဲတွေကျင်းပခဲ့ပါတယ်။ဆရာနာသိမ်းမှုနဲ့အမျိုးသမီးတွေခွဲခြားခံရမှုအဆုံးသတ်နိုင်ရေးအတွက်တောင်းဆိုခဲ့ကြပါတယ်။ဆရာနာသိမ်းမှုစန့်ကျင်တော်လှန်ရေးမှာကြဆုံသွားကြရတဲ့အမျိုးသမီးတွေနဲ့ဒီမိုကရေစီရဲ့ကြိုးပမ်းနေကြတဲ့မြန်မာအမျိုးသမီးတွေကိုချီးကျူးဂုဏ်ပြုကြောင်းရန်ကုန်အခြေစိုက်တန်ယုံအသီးသီးကလည်းဒီကနေ့မှထုတ်ပြန်ကြပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းမဆုမြတ်မွန်ပြောပြပေးပါရှင်
။ဒီနေ့ကြာရောက်တဲ့ပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာရန်ကုန်မြို့နယ်ကလေးမြို့တွေမှာအမျိုးသမီးတွေဦးဆောင်တဲ့ဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့အတွက်ပြီးခဲ့တဲ့ရက်ပိုင်းတွေကလုံခြုံရေးအခြေအနေပေါ်မူတည်ပြီးတော့တခြားမျိုးတွေမှလည်းဆန္ဒပြပွဲတွေလုပ်ခဲ့ကြတယ်လို့ရန်ကုန်မှာဒီနေ့ဆန္ဒပြခဲ့တဲ့ Women Alliance ကမတ်ချိုဝီဒီအေကပြောပြပါတယ်
ဒီကနေ့ကတော့ကျွန်တော်တို့ကဟို Women ပုံမှန်ပေါ့နော် Women Alliance ကဒီနေ့ရန်ကုန်မှာလုပ်တဲ့မနေ့ကမန္တလေးမှာထွက်ခဲ့တယ်ရှိတဲ့နေ့တရက်ကဒီမုံရွာမှာထွက်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကဒီ Women Alliance ကအမျိုးသမီးကိုခေါ်ရင်အများရန်ဟိုအမေပြင်းအချင်းတွေပေါ်မူတည်ပြီးတော့3ရက်4ရက်လောက်အချင်းပြီးတော့အဲ့ဒီရက်တွေမှာအဆင်ပြေတဲ့ရက်ကိုထွက်ကြတာဆိုတော့လေနေတွေကလည်းထွက်ဖို့ရှိပါသေးတယ်ဒါပေမဲ့ဟိုအင်တာနက်ကြောင့်ပေါ့နော်ဟိုဒါကပုံနေကျွန်တော်တို့စီပို့ပါဖို့အဆင်မပြေတာတို့အင်တာနက်ဖြတ်ထားရင်နေရာနောက်အမေပြင်းအချင်းတွေကြောင့်မို့လို့မထွက်ဖြစ်သေးရတော့ပါလို့ပဲရှိပါပါဒီရှိနောက်ထပ်ထွက်ဖို့ရှိရတာဆိုရင်လည်းဟိုတချို့တခြားနယ်မြို့တွေမှာလည်းထွက်ဖို့ရှိပါသေးတယ်
အမျိုးသမီးတွေခွဲခြားဖိနှိပ်ခံရမှုပပျောက်ပြီးတော့ဒဏ်သူအခွင့်အရေးရရှိအောင်စ조사နေတဲ့တစ်ချိန်တည်းမှာဆရာနာသိမ်းမှုစန့်ကျင်ရေးကိုလုပ်နေကြတာဖြစ်လို့အမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားနေသူကပြောပါတယ်
။ဘာကြောင့်အရေးကြီးလဲဆိုတော့ကျွန်တော်တို့အမျိုးသမီးတွေကပေါ့နော်တော်လှန်ရေးကိုနှစ်ခုပေါ့နော်တစ်ပြိုင်တည်းလုပ်ရတယ်အာဏာရှင်ကိုလည်းတော်လှန်ရတယ်နောက်ဒီကဲဆက်ဆက်ကအမျိုးသမီးတွေကိုအကြံဖတ်ခဲ့တယ်ဖိနှိပ်ခဲ့တယ်ခွဲခြားဆက်ဆံခဲ့တာတွေကိုလည်းကျွန်တော်တို့ကဒီအာဏာရှင်နဲ့အတူတပါတယ်တော်လှန်တိုက်ထုတ်နေရတယ်ပေါ့နော်ဒါကြောင့်မို့လို့အမျိုးသမီးတွေရဲ့တော်လှန်မှုကအရေးပါတယ်နောက်ကျွန်တော်တို့အရင်တုန်းကအမျိုးသမီးတပိတ်ထွက်တုန်းကဟိုတုံးခဲ့တဲ့ slogan လေးတစ်ခုလည်းရှိရပေါ့အမျိုးသမီးတွေမပါရင်ဒီတိုက်ပွဲကမအောင်ဝင်မအောင်မြင်နိုင်ပါဘူးဆိုတဲ့ဟာမျိုးပေါ့နော်အမျိုးသမီးတွေကအမျိုးသားတွေကတိုင်းနိုင်ငံလုံးမှာရှိရပြည်သူလူထုအားလုံးပါဝင်မှသာလျှင်ဒီဒေါ်လာကြီးကအောင်မြင်မှာပေါ့နော်တနေရရာကနေမပါဝင်တော့ဘူးပြတ်ကျခဲ့ပြီဆိုရင်ဒီဒေါ်လာကြီးအောင်မြင်မှုရတိုင်းတော့ကနေတော့နိုင်တယ်ပေါ့နော
်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့မှာမြန်မာနိုင်ငံကတိုင်းရင်းသူအမျိုးသမီးတွေကလည်းအမျိုးသမီးအခွင့်အရေးတောင်းဆိုလှုပ်ရှားမှုတွေကိုလုပ်ခဲ့ကြပါတယ်ရှက်အမျိုးသမီးအဖွဲ့တစ်ခုဖြစ်တဲ့ SWAN ကဒန်းထူရေးကိုဖော်ဆောင်မှုပေါ်ဝါရကိုတိုက်ဖြတ်ဆိုဆိုတဲ့ဆောင်ပုံနဲ့ထမိန်တွေကိုအလံထောင်ပြီးတော့ဆက်အာနာသိမ့်မှုစန့်ကျင်ကြောင်းပြသတဲ့ဓာတ်ပုံတွေကိုလူမှုကွန်ရက်တွေပေါ်မှာဖော်ပြခဲ့ပါတယ်။အမျိုးသမီးတွေကိုလေးစားတဲ့အနေနဲ့အမျိုးသားတွေကထမိန်ကိုခေါင်းပေါင်းတာဝှေ့ဆင်တာတွေလုပ်ပြီးတော့အမျိုးသမီးများနေ့မှာဆက်အာနာသိမ့်မှုကိုစန့်ကျင်ဆန္ဒပြတဲ့ဓာတ်ပုံကမ်ပိန်းကိုလည်းလုပ်ခဲ့ကြပါတယ်။လူမှုကွန်ရက်ပေါ်မှာမျှဝေကြတဲ့ဒီဓာတ်ပုံကမ်ပိန်းမှာနိုင်ငံတော်ကတိုင်းရင်းသားလူမျိုးပေါင်းစုံပါဝင်ခဲ့ကြပါတယ်။ဆရာနာသိမ့်မှုစန်းကျင်တော်လှန်ရေးတနစ်ကျော်ကာလအတွင်းမှာအမျိုးသမီး122ဦးကြာဆုံးခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းထုတ်ပြန်ပါတယ်။ပြည်ပြည်ဆိုင်ရာအမျိုးသမီးနေ့မှာမြန်မာနိုင်ငံကအမျိုးသမီးတွေကိုဂုဏ်ပြုချီးကျူးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံတကာတန်ရုံအသီးသီးကလည်းဒီကနေ့ထုတ်ပြန်ကြပါတယ်။ဆရာနာသိမ့်မှုတနစ်အတွင်းကြာဆုံးသွားခဲ့တဲ့အမျိုးသမီးတွေကိုအောက်မေ့ဂုဏ်ပြုကြောင်းနဲ့ဒီမိုကရေစီအရေးမှကြိုးပမ်းပါဝင်နေကြတဲ့အမျိုးသမီးတွေအားလုံးကိုချီးကျူးဂုဏ်ပြုကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ရုံရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာနော်ဝေးတန်ယုံကလည်းနိုင်ငံရဲ့အနာဂတ်အတွက်မိမိတို့ရဲ့မျှော်လင့်ချက်တွေကိုဖော်ပြဖို့အခြေခံအခွင့်အရေးတွေကိုကျင့်သုံးနေကြတဲ့အမျိုးသမီးတွေရဲ့ကြိုးပမ်းအားထုတ်မှုကိုဂုဏ်ပြုကြောင်းထုတ်ပြန်ပါတယ်။ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာကြားမှကွဲပြားမှုအခြေခံနဲ့အကြမ်းဖက်မှုခံရနိုင်ခြေပိုများတဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအရေးကိုထုတ်ဖော်ပြောဖို့တာဝန်ရှိတယ်လို့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမဂ္ဂတန်ယုံထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်ရှင်။